တောင်ပြပင်လက်ရေနံနမိတ်ကိစ္စတင်းမာနေမှုကိုအပြန်အလှန်ဆွေးနွေးဖို့တရုတ်ဘက်ကကမ်းလှမ်းချက်ကိုဖိလစ်ပိုင်နိုင်ငံကအင်္ဂါနေ့ကပယ်ချလိုက်ပါတယ်။တောင်ပြပင်လက်တွေကရေပြင်နံနမိတ်တွေကိုတရုတ်တို့ကပြောနေတဲ့အတိုင်းမပိုင်ဆိုင်ဘူးလို့နိုင်ငံတွေကြားအငင်းပွားမှုဖြေရှင်းရေးခုံတမာရီအဖွဲ့ကအဆုံးဖြတ်ပေးထားတာနဲ့ပတ်သက်လို့တရုတ်အစိုးရကမဆွေးနွေးနိုင်ဘူးလို့ညှင်းဆန်ထားတာကြောင့်ဖိလစ်ပိုင်ဘက်ကတရုတ်ရဲ့ကမ်းလှမ်းချက်ကိုပယ်ချခဲ့တာပါ။ရေပိုင်တဲ့ကိစ္စဆွေးနွေးရင်ထိတ်တိုက်ရင်ဆိုင်မှုစီကိုပဲဥတီလိုက်မယ်လို့ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးကတရုတ်နိုင်ငံသားရေးဝန်ကြီးကိုပြီးခဲ့တဲ့သတင်းပတ်ကကျင်းပခဲ့တဲ့အာရှဥရောပထိပ်သီးဆွေးနွေးပွဲမှာပြည့်ပြတ်တသားပြောကြားခဲ့ပါတယ်။ The Hague မှာအခြေစိုက်တဲ့နိုင်ငံတွေကြားအငင်းပွားမှုဖြေရှင်းရေးခုံတမာတိအဖွဲ့ရဲ့ဇူလိုင်လ12ရက်နေ့ကဆုံးဖြတ်ချက်ဟာတရားမဝင်တဲ့အပြင်လိုက်နာစရာအကြောင်းမရှိဘူးလို့တရုတ်တို့ကပြောကြားပြီးတော့ပယ်ချခဲ့ပါတယ်။ဖိလစ်ပိုင်ကမ်းလွန်ကစကာဘိုရာကျွန်းသေးလေးတွေကိုတရုတ်က2012ခုနှစ်မှာသူတို့အပိုင်လုခဲ့ပြီးတဲ့နောက်ဖိလစ်ပိုင်အစိုးရကအငင်းပွားမှုဖြေရှင်းရေးခုံတမာရီအဖွဲ့ကိုဖြေရှင်းပေးဖို့တင်ပြခဲ့တာပါ။အဲ့ဒီကျွန်းသေးလေးတွေကိုတရုတ်တို့ကပိုင်ဆိုင်လာတဲ့အထောက်အထားမရှိဘူးလို့ဆုံးဖြတ်ချက်ချခဲ့ပြီးကလေးကအဲ့ဒီနေရာတွေနားစီဖိလစ်ပိုင်ငါးဖမ်းရင်တွေသွားလို့မရအောင်လို့တရုတ်ကမ်းရိုးတန်းစောက်တပ်တွေကတားဆီးခဲ့ပါတယ်။ဒါအပြင်ပိုင်ဆိုင်မှုအငင်းပွားနေတဲ့ Spratly ကျွန်းစုတွေထဲမှာတရုတ်တို့မြေဖို့ဆောက်ထားတဲ့ကျွန်းနှစ်ခုပေါ်ကလေရင်ပြေးလန်းတဲ့နှစ်ခုပေါ်ကိုတရုတ်အရက်ဖက်လေရင်နှစ်စီးဆင်းသက်ခဲ့ပါတယ်။ဒါရင်မကရေပြင်ပိုင်နဲ့အငင်းပွားနေတဲ့ရေလန်းချောင်းတချို့ကိုပိတ်ပြီးတော့ဟိုင်နန်ကျွန်းအရှေ့တောင်ဘက်မှာစီးရဲလေ့ကျင့်မှုတွေကိုကြာသာပြင်းပြင်းအထိပြန်လုပ်နေပါတယ်ရှင်။